အာဆီယံထိပ်သီးညီလာခံကိုစစ်ကောင်စီခေါင်းဆောင်ဖိတ်ကြားရေးဟာပုဂ္ဂလိကပိုင်းဆိုင်ရာပြောကြားချက်တွေတော့ဖြစ်ပြီးအာဆီယံမှာအားလုံးသဘောတူဆန္ဒကသာအဓိကဖြစ်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကမီဒီယာတွေကိုပြပြတဲ့သတင်းစကားမှာအခုလိုပြောကြားလိုက်ပါတယ
်။ကျွန်တော်အလေးထားပြောချင်တာခုနပြောတဲ့အားလုံးသဘောတူဆန္ဒပါ။အားလုံးသဘောတူဆန္ဒအရဆက်ကြည့်ကြပါလား။ဒါကြောင့်မို့ကျွန်တော်ပြောချင်တာကခုနပြောတဲ့ဟာတွေဒီဘုံကျဆိုင်ရာပုဂ္ဂလိကပိုင်းဆိုင်ရာအများကြီးရဲ့နိုင်ငံတနိုင်ငံချင်းဆိုင်ရာပဲဖြစ်ပါတယ်။ဒီဟာတွေကြောင့်မို့ကျွန်တော်အနေနဲ့မြန်မာနိုင်ငံအနေနဲ့တော့အာဆီယံဆွေးဝင်နိုင်မှာဖြစ်တယ်ဒီအာဆီယံပြည်နယ်စီးနီးစီးကနေတိုင်းကျွန်တော်လောက်ဆောင်သွားမယ်ဆိုတာပြောချင်ပါတယ်။
အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရေးကိစ္စအပေါ်ရှင်းရှင်းလင်းလင်းပြောကြားမသွားပေမဲ့အမှုရင်ဆိုင်နေရတဲ့သူတွေအကြမ်းဖက်အဖွဲ့တွေနဲ့တွေ့ဆုံခွင့်ပေးဖို့ဆိုတာကခဲယင်းကြောင့်ဗိုလ်ချုပ်စောမင်းထွန်းကမီဒီယာကိုပြောပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အာဆီယံသဘောတူညီချက်၅ချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးအချက်တစ်ချက်ပါဝင်ခဲ့ပါတယ်ဒါပေမဲ့ဒေါက်ဆာစုကြည်နဲ့တွေ့ဆုံဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုရင်လူလူအနေနဲ့ကတော့သူတို့ရဲ့ဂျာဝင်ဖြည့်ရှင်းမှုကိုတော်တော်လေးအယုံကြည်နေသွားနိုင်တယ်လို့ရှိုင်းတိုင်းနာဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွေ့အမှုချုပ်ဦးဆိုင်လိုက်က VOU ပြောခဲ့ပါတယ်